ရာချင်းဘူရီခရိုင်ဘိုထောင်မြို့နယ်ထဲမှာတရုတ်နိုင်ငံသားပိုင်တဲ့စစ်ရုံမှာအလုသမား200ကျော်ရှိပြီးအများစုကတော့မြန်မာနိုင်ငံသားတွေအလုလုကင်နေတာဖြစ်ပါတယ်ဒီစစ်ရုံမှာအောက်တိုဘာလ26ရက်နေ့မနေ့ကဓာရုဆေးရီကံဘွိုင်လာအိုတလုံးပောက်ကွဲမှုဖြစ်ပွားတာကြောင့်မြန်မာနှစ်ဦးသေဆုံးပြီးမြန်မာအလုသမားတွေ10ဦးကျော်ဒဏ်ရာတွေရခဲ့ပါတယ်စစ်ရုံမှာပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်အခုလိုပောက်ကွဲမှုနဲ့ပတ်သက်လို့ဒဏ်ရာရလူနာတွေကိုကြီးရှုပေးနေတဲ့ပရာချင်ပူရီခရိုင်စေယုံကဆရာဝန်ဒေါက်တာဝီရာဆက်ကတော့အခုလိုပြောသွားပါတယ်
ไฟที่มีสารตะกั่วและสังกะสีเข้าสู่ร่างกายจะทําให้เกิดพิษต่อร่างกายได้อย่างเฉียบพลันนะครับโดยหากท่านใดได้รับไอตะกั่วเข้าสู่ร่างกายในปริมาณที่มาก
သူပြောသွားတာကတော့အခုလိုပောက်ကွဲမှုဖြစ်ပြီးတဲ့နောက်ဓာတ်ရုပ်ဆေးရည်တွေရှူရှိုက်ပြီးလို့အသက်ရှူလမ်းကြောင်းတွေကနေတဆင့်ခန္ဓာကိုယ်တွင်းကိုဝင်ရောက်သွားမယ်ဆိုရင်ခေါင်းကိုက်တာတွေဗိုက်အောင်နာတွေအော့အန်နာတွေဖြစ်လာပါမယ်ဒီအတွက်ဒီလိုဖြစ်လာပြီးဆိုရင်အလုသမားတွေအနေနဲ့ဆေးရုံကိုအမြန်လာရောက်ကြပါဆိုပြီးပြောဆိုသွားခဲ့တာပါဆေးရုံအလုသမား200ကျော်တဲကမြန်မာနိုင်ငံသား138ဦးရှိကြောင်းနဲ့အခုလိုမျိုးပောက်ကွဲတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးသက်ဆိုင်ရာအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်သတင်းထုတ်ပြန်ချက်ထဲမှာတော့အခုလိုမျိုးပောက်ကွဲခဲ့ရတာဟာဆေးရုံတစ်ခုအတွင်းဓာတ်ရုပ်ဗေဒရောဆက်တိုင်ကီပောက်ကွဲမှုဟာတာဝန်ကျလုံသမားဟာဓာတ်ရုပ်ရောဆက်ဆေးရည်ကိုလိုအပ်တာတဲ့ပို့ပြီးထည့်ခဲ့တာကြောင့်ဖြစ်တယ်လို့လည်းဆိုပါရယ်ပောက်ကွဲတဲ့နေရာမှာတွင်မြန်မာလုံသမားတဦးပွဲချင်းပြီးသေဆုံးသွားခဲ့ရတယ်လို့ဆေးရုံမှာနောက်ထပ်မြန်မာတဦးထပ်မံသေဆုံးသွားခဲ့ပါရယ်ထိုင်းသတင်းတွေမှာတော့သေဆုံးသူ2ဦးဟာမြန်မာနိုင်ငံသားတွေဖြစ်ပြီးနာမည်တွေကတော့တက်ဝေနဲ့မင်းအောင်တို့ဖြစ်ကြပြီးနှစ်နိုင်ငံသဘောတူညီချက် MOU နဲ့လာကြသူတွေဖြစ်တယ်လို့လည်းရေးသားထားပါတယ်လက်တလောမှာတော့အဲ့ဒီပောက်ကွဲမှုဖြစ်တဲ့စက်ရုံကိုယာယီပိတ်ထားဖို့အတွက်အာဏာပိုင်တွေကညွှန်ကြားထားပါတယ်ရှင်